ဦးသိန်းစွေဟာ2010ရွေးကောက်ပွဲမှာအမ်းမြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးကောက်ခံခဲ့ရသလိုလက်ရှိဒုတိယကြိမ်လွှတ်တော်မှာလည်းအမ်းမြို့နယ်ကပဲထပ်မံအနိုင်ရရှိခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ပါသူဟာတက်မတော်မှာဗိုလ်ချုပ်အဆင့်အထိတာဝန်ထမ်းဆောင်ခဲ့ပြီးစစ်အစိုးရလက်ထက်မှာဝန်ကြီးချုပ်ရုံးဝန်ကြီးအဖြစ်တစ်နှစ်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးအဖြစ်6နှစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ဦးသိန်းစွေနဲ့ရင်းနှီးတဲ့ NND ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိုးထေးကသူနဲ့အတူတူအမေရိကန်မှာစစ်သင်တန်းတက်ခဲ့ဘူးတယ်လို့ပြောပါတယ်ဒါအပြင်ဦးသိန်းစွေဟာတမတော်မှာတာဝန်ထမ်းဆောင်ခဲ့စဉ်ကာလအတွင်းရခိုင်ပြည်နယ်စစ်ထွေမြို့နယ်မှာနေထိုင်ခဲ့ဘူးသူဖြစ်တဲ့အတွက်အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဝင်ကြီးနေရာကိုတာဝန်ပေးအပ်ခံရတာဖြစ်နိုင်တယ်လို့ဦးစိုးထေးကပြောပါတယ်
သူတိတ်ဆွေကြတော့စစ်တွေကမှသူကတည်ဘူးလေ။ကိုဟင်ညာပြဿနာဆိုရတဲ့အခြေခံနေသူကသိတာပေါ့။ဆက်မှုတွေကိစ္စနဲ့နိုင်ငံသားပြည်မကိစ္စနဲ့ပြဿနာဟိုမရှိအောင်ပေါ့။တကယ်လို့အင်တီးယားလူကိုထားမယ်ဆိုရင်ပြဿနာဖြစ်လာရင်ရုပ်ထိုးစရာဖြစ်မလေ။ဒါဥပဒေကိုယူလိုက်တာသူကလုံငန်းကျွေးခြင်းနဲ့အတွေ့အကြုံလည်းရှိတယ်။နောက်တစ်ခါသူကလည်းနောက်ကြက်ခိုင်ရေးဘက်ကသူကကတ်ကပဲလာတာလေ။ဘုသူတိတ်ဆွေပဲဘုချုပ်ပဲကိုတို့ရဲ့သဘောဆက်တယ်။တမ်းနဲ့ပြည်တယ်တဲ့သဘောမျိုးဖြစ်အောင်ပေါ့။ဒါမျိုးမျိုးယူတယ်လို့ကွာတယ်။သူကကြားနေတဲ့သဘောလောက်မှရှိတယ
်။ဦးသိန်းစွေဟာပထမကြိမ်လွှတ်တော်သက်တမ်း9နှစ်တာကာလအတွင်းမှာပြည်သူ့လွှတ်တော်ကဖွဲ့စည်းခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးနဲ့စောက်လုပ်ရေးကော်မတီမှာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပါတယ်။အဲဒီကော်မတီမှာအတွင်းရေးမှူးအဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့တနိုင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးမျိုးစွေကဦးသိန်းစွေဟာအရေးချင်းရှိသူတစ်ယောက်ဖြစ်တယ်လို့သူ့အမြင်ကိုပြောပါတယ်။
တယ်လက်တဲ့ကြွပါတယ်လူကောင်းတယောက်လည်းဖြစ်ပါတယ်စိတ်တက်လည်းအမနာကိုစိတ်ရှည်တဲ့ပုဂ္ဂိုလ်ဖြစ်ပါတယ်လူကြီးကံရင်နဲ့ဖတ်တတ်လာလို့ရှိရင်လည်းအမနာကိုတော်တဲ့ပုဂ္ဂိုလ်တယောက်ဖြစ်ပါတယ်အစိုးရအဖွဲ့အစည်းလူကြီးကံရင်ရှိတယ်အငြင်းချင်းရှိတယ်အထူးကြုံရှိတဲ့ပုဂ္ဂိုလ်တွေလူအမထင်လို့တုံးတယ်လို့ပဲကျွန်တော်နေနေပြောရင်တော့ဗျာ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးသိန်းစွေကိုပြည်ထောင်စုဝန်ကြီးဖြစ်ရွေးချယ်တာဟာသူရဦးရွှေမန်းရဲ့အကြံပြုချက်ကြောင့်ဖြစ်နိုင်တယ်လို့မှတ်ချက်ပေးသူတွေရှိတယ်လို့တချို့ကတော့ဦးသိန်းစွေဟာသူရဦးရွှေမန်းနဲ့အဆက်အဆက်မရှိနိုင်ဘူးလို့ပြောကြတာလည်းရှိပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကဦးသိန်းစွေဟာသူရဦးရွှေမန်းနဲ့နီးစပ်သူဖြစ်တာကြောင့် NND ပါတီကဦးဆောင်တဲ့အစိုးရအဖွဲ့မှာပါဝင်လာတာဖြစ်နိုင်တယ်လို့သူ့အမြင်ကိုပြောပါတယ်။
ပြည်ရင်ပြောင်းလဲလို့သိရှိတယ်လို့ကျွန်တော်ထင်တယ်။အခုသူဖြစ်လာတဲ့အကြမ်းမှာတော့ဦးရှိမန်းကထောက်ခံလို့ဒေါ်ဆန်းစုကြည်ကသူ့ကိုတုံးတာလို့ကျွန်တော်အဲ့လိုနားလဲပါ။ကျွန်တော်တို့လွတ်တော်ထဲမှာဖြတ်တန်းခဲ့တဲ့အပြင်မှာတော့ဒေါ်ဆန်းစုကြည်ကဦးရှိမန်းနဲ့ဆက်ဆံဆွေးနွေးခဲ့ပြီးတော့တော်တော်ရင်းနှီးရှိတဲ့အခါဦးရှိမန်းကိုသူကယုံကြည်တယ်။ဦးသိန်းစိန်ကိုတော့သိယုံကြည်လို့မရဘူး။ဒါကြောင့်ဦးရှိမန်းကထောက်ခံတဲ့လူတွေဆိုလို့ရှိရင်လည်းသိထိုးထိုးဝါမဟုတ်ဘူးဆိုရင်တော့တော်စုကလက်ခံပါပဲ။
မနက်ဖြန်ကျင်းပမဲ့ပြည်အောင်စုလွှတ်တော်မှာနိုင်ငံတော်သမ္မတဦးထင်ကျော်တင်သွင်းထားတဲ့ပြည်အောင်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေရဲ့အမိစင်းကိုအတည်ပြုမှာဖြစ်ပါတယ်။အစိုးရအဖွဲ့ဝင်ဝင်ကြီးတွေရဲ့အမိစင်းကိုကန့်ကွက်တဲ့ကိုယ်စားလှယ်တွေရှိလာမယ်ဆိုရင်လွှတ်တော်မှာမဲခွဲဆုံးဖြတ်ရမှာဖြစ်ပါတယ်ရှင်။